Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2020ပြည့်နှစ်မတ်လ15ရက်တနင်္ဂနွေနေ့ညဘက် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါခုညပိုင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညပိုင်းသတင်းတွေကိုအမှတ်များစွာဆက်အောင်လဲဒူချင်ညာပေးသွားမှာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုကာကွယ်တဲ့အနေနဲ့ခီးသွားလာမှုဆိုင်ရာကန့်သတ်ချက်တချို့ကိုမြန်မာအစိုးရကထုတ်ပြန်လိုက်ပြီးတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကို14ရက်အတွင်းသွားထားတဲ့ခီးသွားတွေကိုဝင်ခွင့်ပေးဘူးဆိုပြီးတော့ပြောလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်မြို့တော်မနီလာမှာအသွားလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဆုံးဖြစ်နေတဲ့ရှေ့တောင်ပိုင်းကပြည်내အများပြားကိုဘေးဒုက္ခထူးဆုံးနေဖြစ်တတ်မှတ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
အခုညဆက်ပြီးနားဆင်ရမယ့်အစီအစဉ်ထဲမှာတော့ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်မှုနဲ့မြန်မာရွှေ့ပြောင်းလုပ်သမားတွေပေါ်မှာဘယ်လိုသက်ရောက်နေသလဲဆိုတာနဲ့အတူမြန်မာရေးစုနေကမှာနားဆင်ကြရမှာက
မြန်မာဆရာကလည်းလိုက်လေးဆိုကြိုးဆိုပါတယ်ကျွန်တော်တို့လာတော့ကစီကျွန်တော်တို့ကရွာလိုက်တဲ့နေရာမှာနေမယ်လို့ကျွန်တော်တို့ကတောင်းဆိုတာပေါ့ကျွန်တော်တို့ကြတော့ခရီးမင်း
ရခိုင်ဒေသတွင်စစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ VOA သတင်းတောက်နဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြန်ဝင်လာသူတဦးတွေ့ဆုံမေးမြန်းထားတဲ့အထူးအစီအစဉ်ကိုနားဆင်ရမှာပါဒုတိယပိုင်းမှာဒီဥသိသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့ထူးခြားစံပြအစီအစဉ်တွေနားဆင်ရပါမယ်ရှင်အခုတော့တနင်္ဂနွေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့မမျှသတင်းအောင်တို့ပြောပြပါမယ်ရှင်
တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဆုံးဖြစ်နေတဲ့ရှေ့တောင်ပိုင်းကပြည်내အများပြားကိုဘေးဒုက္ခထူးဆုံးနေဖြစ်တောင်ကိုရီးယားဆိုရကသတ်မှတ်လိုက်ပါတယ်ဒီလိုသတ်မှတ်လိုက်တာကြောင့်အဲဒီပြည်내တွေအနေနဲ့ဗန္ဒာရေးနဲ့ရထောက်ပံ့နေတဲ့ဘေးဒုက္ခကယ်ဆယ်ရေးအကူအညီတွေကိုရရှိမှာဖြစ်ပါတယ်ပုံမှန်အဖြစ်တော့တိုင်ဖုန်းမုန်တိုင်းတွေရေကြီးတာဆတဲ့ဘေးဒုက္ခတွေကိုခံရတဲ့နေရာတွေကိုအခုလိုဘေးဒုက္ခအထူးဆုံးဖြစ်တည်ထောင်သတ်မှတ်တာဖြစ်ပါတယ်တောင်ကိုရီးယားနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူစုစုပေါင်း8100ကျော်ရှိပါတယ်အချိန်ထဲမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုကာကွယ်တိုက်ဖျက်တဲ့အနေနဲ့တခြားကမ္ဘာနိုင်ငံအသီးသီးကလည်းနိုင်ငံတကာကနေသူတို့နိုင်ငံတွေကိုရောက်လာကြတဲ့သူတွေကိုတီးတက်ခွဲပြီးတော့စောင့်ကြည့်တာတွေလှုပ်လာနေပါတယ်။ဩစတြေးလျနိုင်ငံကတော့သူတို့နိုင်ငံကိုရောက်လာကြတဲ့သူတွေအနေနဲ့14ရက်ကြာဘယ်သူတွေမှမတွေ့ပဲတီးတက်ခွဲနေရမှာဖြစ်သလိုပြည်ပကလာတဲ့အပျော်စီးသင်္ဘောတွေကိုလည်းကန့်ကွက်ခွင့်ပေးမှာမဟုတ်ဘူးဆိုပြီးတော့ပြောလိုက်ပါတယ်။တရုတ်နိုင်ငံမှာတော့ပြည်ပကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဝင်ရောက်လာမှာကိုကာကွယ်တဲ့အနေနဲ့ဆိုပြီးတော့တနင်္လာနေ့ကစပြီးနိုင်ငံတကာကနေပေကျင်းကိုလာတဲ့အထူးအနေနဲ့တရုတ်ဆိုရကသတ်မှတ်ထားတဲ့နေရာတွေမှာ14ရက်ကြာတည်တံ့ခွဲနေရမှာဖြစ်တယ်ဆိုပြီးတော့တရုတ်ဆိုရပိုင်းမီဒီယာကသတင်းထုတ်ပြန်လိုက်ပါတယ်။ဥရောပဘက်မှာဆိုရင်လည်းစပိန်နိုင်ငံကသူ့နိုင်ငံသားတွေကိုတနင်္လာကနေတနင်္လာမသွားပဲအိမ်ထဲမှာပဲနေကြဖို့နဲ့ဒေသခံတွေအနေနဲ့ဈေးဝယ်ဖို့စည်းကမ်းသွားဖို့အလုပ်သွားဖို့နဲ့တကြီးရွယ်တွေကိုကူညီပေးဖို့အတွက်ပဲအပြင်ထွက်ကြဖို့ကိုဒီကနေ့မှပြောလိုက်ပါတယ်ပြည်သက်နိုင်ငံမှာလည်းကမ္ဘာကျော် EFL မျိုးစဉ်ကြီးနဲ့လူပဲပြတိုက်ကြီးကိုပိတ်လိုက်ပြီးတော့တခြားကမ္ဘာလက်ခီးသွားတဲ့အသွားအလာများတဲ့နေရာတွေကိုလည်းပိတ်သွားမယ်ဆိုပြီးတော့ပြောလိုက်ပါတယ်အမေရိကန်ကတော့ဥရောပကဒီဗြိတိန်နဲ့အိုင်ယာလန်နိုင်ငံတွေကိုပါခီးသွားလာမှုတွေပိတ်ပင်လိုက်သလိုအမေရိကန်ပြည်ထောင်စုတွေကတချို့စိုးရိမ်ရတဲ့နေရာတွေကိုလည်းခီးသွားလာမှုကန့်သက်သွားဖို့စဉ်းစားနေတယ်ဆိုပြီးတော့တမတ်ထရမ့်ကမနေ့စနေနေ့မှာပြောပါတယ်ကမ္ဘာတော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူတသိန်းခွဲကျော်သွားပြီဖြစ်ပြီးတော့တည်ဆုံးသူစုစုပေါင်း9800ကျော်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်လူဦးရေ12,000ရှိတဲ့မြို့တော်ဗန်ဒီလာမှာအသွာအလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်မြို့တော်ရဲ့အဓိကလမ်းမကြီးတွေကိုရဲတွေကပိတ်ဆို့ထားတယ်လို့မနီလာမြို့ကိုပြန်တန်းနေတဲ့ပြည်တွင်းလေယာဉ်ခရီးစဉ်တွေကိုလည်းဒီကနေ့တနင်္ဂနွေအစောပိုင်းကစပြီးတော့တလကြရပ်ဆိုင်းလိုက်ပါတယ်လူစုလူဝေးပွဲတွေကိုဖျက်သိမ်းထားပြီးတော့စာတင်ကျောင်းတွေကိုတော့ဧပြီလ12ရက်ထိပိတ်ထားတာပါဖိလစ်ပိုင်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူ112ဦးရှိပြီးတော့သေဆုံးသူ8ဦးအထိရှိလာတဲ့အတွက်ရောဂါကူးစက်ပြန့်နှံ့မှုကိုကာကွယ်ထိန်းချုပ်ဖို့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။အခုလိုအသွာလာတွေပိတ်ထားတယ်ဆိုပေမဲ့အလုပ်ဆင်းဖို့လိုတဲ့လူတွေကိုတော့စစ်ဆေးရေးဂိတ်တွေမှာအစစ်ဆေးခံပြီးတော့သွားခွင့်ပြုထားပါတယ်။အဝင်ထွက်ကန့်သတ်ချက်တွေဒီတနင်္ဂနွေကစပြီးတော့အသက်ဝင်မှာဖြစ်တဲ့အတွက်ဒီမတိုင်ခင်မှာလူတော်တော်များများဟာလည်းမနီလာမြို့ထဲကနေထွက်ခွာနေပါတယ်။ဘတ်စ်ကားနဲ့ရထားတွေကိုနေဆက်အထိပြေးဆွဲပေးနေပြီးလူတွေနေရာတိကျခွဲထိုင်ဖို့အတွက်လူလျှော့တင်မှုနဲ့ဖျားနာနေတဲ့သူတွေကိုလိုက်ပါခွင့်မပြုဖို့သတိပေးထားပါတယ်။ဒါ့အပြင်ဖိလစ်ပိုင်နိုင်ငံကမြို့ပေါင်း16မြို့မှာညမထွက်ရအမိန့်ကိုမလ15ရက်နေ့ကစပြီးတော့ April 14ရက်နေ့အထိသတ်မှတ်ထားပါတယ်။
ဒ ဒေသနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေဖြစ်နေတဲ့ကြားမှာပဲဒေသနာရွေးကောက်ပွဲတွေကိုဒီနေ့မှကျင်းပနေပြီးတော့ပြည်သူနိုင်ငံသားတွေလည်းမဲပေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကြောင့်မဲဆန္ဒရှင်တော်များများမဲယုံတွေမှာသွားပြီးမဲမပြီးပဲနေဖို့လည်းရှိနေပါတယ်။ပြည်သူနိုင်ငံကမြို့တော်ဝန်အနေနဲ့ဒီ municipal council ဖွဲ့ဝင်ထောင်ပေါင်းများစွာအတွက်ရွေးကောက်ပွဲတွေကိုနှစ်ကြော့ကျင်းပသွားမှာဖြစ်ပါတယ်။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကတော့တကယ်လို့ရွေးကောက်ပွဲမဲပေးမှုတွေနောက်ကျနေခဲ့မယ်ဆိုရင်နိုင်ငံရဲ့ဒီမိုကရေစီရဲ့ဆက်လက်ရှင်သန်နိုင်ဖို့အတွက်အနောက်ရှက်တွေဖြစ်လာနိုင်တယ်လို့ပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုကာကွယ်တိုက်ဖျက်တဲ့အနေနဲ့ပြည်သူ့နိုင်ငံပဲရစ်မြို့မှာရှိတဲ့ကမ္ဘာကျော်အီဖယ်မြော်စင်ကြီးနဲ့လိုပဲပြားလိုက်ကြီးတွေကိုလည်းပိတ်လိုက်ပါရယ်ဒါပြင်စားသောက်ဆိုင်တွေရုပ်ရှင်ရုံတွေနဲ့မဖြစ်မနေဖွင့်ဖို့လိုအပ်တဲ့ဈေးဆိုင်တွေလည်းဒီနေ့မှာပိတ်ပစ်ခဲ့ပါတယ်ဒီရွေးကောက်ပွဲဒုတိယအကြော်ကိုတော့လာမယ့်မတ်လ22ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်ကမတ်လ24ရက်နေ့မှာကျင်းပမယ့်ဒီမိုကရက်ပါတီကိုဇာပြူသမ္မတလောင်းရွေးချယ်ပွဲအကြိုရွေးကောက်ပွဲတွေကိုမေလအထိဆိုင်းငံ့လိုက်ပါတယ်မတ်လ2ရက်ကစပြီးတော့တဦးချင်းကြိုတင်မဲပေးနိုင်တဲ့အစီအစဉ်ကိုလည်းရက်ဆိုင်ထားတဲ့အကြောင်းဂျော်ဂျီယာပြည်နယ်အစိုးရထိပ်တန်းတာဝန်ရှိသူတဦးကစနေနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ပြည်내အတွင်းမှာကျင်းပမယ့်2020သမရလောင်းရွေးပွဲအကျိုးရေကောက်ပွဲအားလုံးကိုမေလ19ရက်နေ့အထိရွှေ့ဆိုင်းလိုက်ကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာကိုဟန်တားဖို့နဲ့မဲဆန္ဒရှင်တွေနဲ့မဲယုံလှုပ်သားတွေအထူးသဖြင့်တက်ကြီးရွယ်အိုတွေကိုရောဂါကူးစက်မှစိုးရိမ်နေတဲ့အတွက်အခုလိုသမရလောင်းအကျိုးရေကောက်ပွဲတွေကိုရွှေ့ဆိုင်းလိုက်တာပါ။ပြည်내အတွင်းမှာလူစုလူဝေးနဲ့ကျင်းပတဲ့ပွဲတွေကိုမကျင်းပဖို့ပြည်내အုပ်ချုပ်ရေးမှူး Brian Kemp ကတိုက်တွန်းထားပါတယ်။ဂျော်ဂျီယာပြည်နယ်မှာလည်းရှိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအနည်းဆုံး66ဦးရှိပြီးတော့သေဆုံးသူတဦးရှိပါတယ်။မြောက်ပိုင်းမာရီယာနာကျွန်းစုတွေမှာမနေ့စနေနေ့ကကျင်းပခဲ့တဲ့သမရလောင်းရေးပွဲအကြိုရေကောက်ပွဲတွေမှာတော့ဗာမွန်ပြည်နယ်အထက်လွှတ်တော်အမတ်ဘာနီဆန်ဒါစ်ကအသားရထားပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုကနေတနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေအထားကိုကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကလည်းခီးသွားလာမှုဆိုင်ရာကန့်သတ်ချက်တချို့ကိုဒီနေ့မှထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့တရုတ်နိုင်ငံတွေကို14ရက်အတွင်းမှာခီးသွားထားတဲ့နိုင်ငံတကာခီးသွားတွေကိုမြန်မာနိုင်ငံထဲကိုဝင်ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီနေ့မတ်လ15ရက်နေ့နေစွဲနဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒါပြင်အီတလီ၊ Iran ၊ ပြင်သစ်၊ Spain နဲ့ Germany နိုင်ငံတွေကလာတဲ့သူတွေကိုတော့14ရက်ကြာတည်တံ့ခွဲထားပြီးတော့စောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတော့တမန်တွေအနေနဲ့ကတော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတည်တံ့ခွဲနေရမှာဖြစ်တယ်ဆိုပြီးတော့ပြောပါရတယ်။ဒါပြင်14ရက်တွင်အဲ့ဒီနိုင်ငံတွေကိုခီးသွားဖို့တဲ့မြန်မာနိုင်ငံသားတွေကိုတော့တည်တံ့ခွဲပြီးတော့စောင့်ကြည့်စစ်ဆေးတာတွေလုပ်သွားမယ်လို့ဒီထုတ်ပြန်ချက်ထဲမှာပြောထားပါရတယ်။ American ပြည်ထောင်စုကလာတဲ့သူတွေကိုတော့စောင့်ကြည့်သွားမယ်ဆိုပြီးတော့ပြောထားပါတယ်ဒါပြင်စင်ကာပူနိုင်ငံကိုသွားမယ်မြန်မာနိုင်ငံသားတွေအနေနဲ့စင်ကာပူနိုင်ငံမှာ14ရက်ကြာအိမ်တွင်းတည်တံ့ခွဲပြီးနေထိုင်သွားမှာဖြစ်ပြီးတော့စင်ကာပူနိုင်ငံကသတ်မှတ်ထားတဲ့ကျန်းမာရေးဆိုင်ရာကြေညာချက်ကိုဖြည့်ပြီးတော့တန်ရုံးကိုပို့ပေးရမယ်လို့စင်ကာပူနိုင်ငံဘက်ကကြေညာထားကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်အခုချိန်ထိတော့မြန်မာနိုင်ငံမှာဒီကနေ့ညနေပိုင်းအထိဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူအဖြစ်အတည်ပြုထားတဲ့သူတယောက်မှမရှိသေးပဲစောင့်ကြည့်လူနာ5ဦးပဲရှိတယ်လို့ကျန်းမာရေးဝန်ကြီးဌာနဗဟုကူးစက်မှုတိုက်ဖျက်ရေးဌာနရဲ့ဒုတိယညွှန်ကြားရေးမှူးဒေါက်တာဒေါက်ခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ်တစ်ဆက်တည်းမှာပဲထိုင်းနိုင်ငံမှာရှိနေတဲ့မြန်မာလူသမားတွေအနေနဲ့လည်းတတိထားနေထိုင်ကြဖို့ကိုထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကအကြေညာချက်ထုတ်ထားပါတယ်မြန်မာရှေ့ပြောင်းလူသမားတွေအနေနဲ့လူထူထပ်တဲ့နေရာတွေကိုမသွားဘူးခီးသွားလာမှုဆင်ကျင်ဖို့အပြင်သက်ဆိုင်ရာကတတိပေးကြေညာချက်တွေနဲ့အညီလှုပ်ဆောင်နေထိုင်ကြဖို့ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးကမတ်လ14ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံအတွင်းမှာနှေးကွေးပေမဲ့ပုံမှန်တိုးတက်မှုရှိနေတဲ့စီးပွားရေးအခြေအနေတွေကြားမှာဒီနှစ်ပိုင်းတွင်စီးရဲမွေးတည်မှုနှုန်းနဲ့စီးရဲချမ်းသာကွာဟမှုနှုန်းဟာမြင့်တက်လာတယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့အစိုးရခန်းစာအသစ်တစ်စောင်မှာဖော်ပြထားပါတယ်အရှိတောင်အာရှမှာစီးပွားဖွံ့ဖြိုးမှုဒုတိယအကြီးဆုံးနေရာမှာရှိနေတဲ့ထိုင်းနိုင်ငံမှာစီးရဲမွေးတည်မှုနှုန်းက2015ကနေ2018အတွင်းမှာ 9.2% ကနေ 9.8% ကနေ 6% အထိမြင့်တက်လာတဲ့အကြောင်းအစိုးရခန်းစာမှာဖော်ပြထားတာပါ စီးရင်ချမ်းသာကွာဟမှုနှုန်းကတော့အိမ်အောင်စုစားသုံးမှုပမာဏကိုအခြေခံတွက်ချက်ထားပြီး2016ခုနှစ်မှာအဆိုးဆုံးမြင့်တက်ခဲ့တယ်လို့ဆိုပါတယ်အခုလိုစီးရင်မွေးတည်မှုနှုန်းတိုးလာတာဟာပြီးခဲ့တဲ့နှစ်ကကျင်းပခဲ့တဲ့ထိုင်းနိုင်ငံရွေးကောက်ပွဲနဲ့ဓာတ်ရိုက်သက်ဆိုင်တယ်လို့လည်းလေလာသုံးသပ်သူတွေကဆိုပါတယ်ဝန်ကြီးချုပ်ဖရာယုတ်လက်ထက်ထိုင်းနိုင်ငံမှာအာဏာနဲ့ကြွယ်ဝမှုကိုပို့ပြီးတော့အာရုံစိုက်လာတယ်လို့လည်းတချို့သုံးသပ်သူတွေကရှုမြင်ပါတယ်ဒါအပြင်နိုင်ငံရေးပဋိပက္ခတွေနဲ့စီးပွားရေးတိုးတက်မှုနှိမ့်ကွေးတဲ့ပြဿနာမိုးကောင်ကြီးရှားတာကြီးလေလေသမားတွေဝင်ငွေကျဆင်းလာတာနဲ့မြို့ပြစီးပွားရေးလုပ်ငန်းတွေမတည်မငြိမ်ဖြစ်လာတာစတဲ့အချက်တွေကြောင့်လည်းစီးရဲမွေးတည်မှုနှုန်းဟာပိုပြီးတော့မြင့်တက်လာတယ်လို့ကမ္ဘာ့ဘဏ်ကအစိုးရခန်းစာမှာဖော်ပြပါတယ်ရီတို့ဆောင်ရွက်ချက်အနေနဲ့အစိုးရကဝင်ငွေနှေးပါသူတွေအတွက်အလောက်ကအခွင့်အလမ်းတွေကိုပုံမဖန်တီးပေးဖို့နဲ့ရေရှည်စီမံကိန်းအနေနဲ့ကတော့လူငယ်တွေအတွက်ကျန်းမာရေးနဲ့ပညာရေးတန်းတူအခွင့်အရေးပေးမှနောက်အနာဂတ်မျိုးဆက်အတွက်တန်းတူစီပင်ဝါပြောမှုကိုတည်ဆောက်နိုင်မယ်လို့ကမ္ဘာ့ဘဏ်ကအစိုးရခန်းစာမှာထောက်ပြထားပါတယ်
။ကောမာရေနံတင်ပို့မှုများသောနိုင်ငံတွေကတခုဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကသူတို့ရဲ့ရေနံစိမ်းထုတ်လုပ်မှုကိုသိစွာတိုးမြင်ပြီးတော့ဧပြီလအထွန်းမှာတနေ့ကိုရေနံစိမ်းစီတဲ့တန်းလောက်ထိတိုးသွားဖို့အတွက်ကိုပြင်ဆင်နေပါတယ်။ကမ္ဘာရေနံတင်ပို့မှုနိုင်ငံများအဖွဲ့ OPEC နဲ့ရုရှားနိုင်ငံကြားရေနံထုတ်လုပ်မှုကိုကန့်သတ်ထားတဲ့သဘောတူညီမှုပြတ်သွားပြီးတဲ့နောက်ဆော်ဒီနိုင်ငံဘက်ကအခုလိုရေနံစိမ်းထုတ်လုပ်မှုတွေကိုတိုးမြင့်ဖို့လှုံ့ဆော်လာတာဖြစ်တဲ့ဆိုပြီးတော့သတင်းရင်းမြစ်နှစ်ခုက Writer သတင်းဌာနကိုဒီမိနစ်မှာပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုဟန်တာတဲ့အနေနဲ့ Apple နည်းပညာကုမ္ပဏီကရောင်းဆိုင်တွေကိုသတင်းနှစ်ပတ်ယာယီပိတ်ထားမယ်လို့ Apple အမှုဆောင်ချုပ် Tim Cook ကမနေ့စနေနေ့ကကြေညာပါတယ်။ Apple Online Store ကိုဆက်ပြီးတော့ဖွင့်ထားမှာဖြစ်တယ်လို့ Apple Store App ကိုလည်းအသုံးပြုနိုင်ပါတယ်။ယောဂကူးစက်မှုစတင်ခဲ့တဲ့တရုတ်ပြည်မှာကြီးကပိတ်ထားတဲ့ Apple ရောင်းဆိုင်တွေပြန်ဖွင့်ထားပြီးဖြစ်တယ်လို့ဆက်လက်ပြီးတော့ဖွင့်သွားမှာလည်းဖြစ်ပါတယ်။ကမ္ဘာတလွား Apple ရောင်းဆိုင်900ကျော်ရှိပြီးတော့တစ်ဝက်လောက်က American ပြည်ထောင်စုအတွင်းမှာရှိနေတာဖြစ်ပါတယ်ရှင်။
Direct from Washington, the voice of America,
VOA. တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မမြသစင်အောင်တို့ပြောပြခဲ့ကြတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကိုရိုနာဗိုင်းရပ်စ်နဲ့ဆက်စပ်နေတဲ့သတင်းလွှာတစ်ပုဒ်ကိုနားဆင်ကြရမှာပါ။မြန်မာရွှေပြောင်းလုံသမားတွေအနေနဲ့ထိုင်းနိုင်ငံကိုပြန်ဝင်လာတဲ့အချိန်မှာကျန်းမာရေးအတွက်14ရက်ကြာတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေခံယူရမှာဖြစ်တဲ့အတွက်လာမယ့်တကြံကာလနေရက်ပြန်တာကိုဧပြီလ30ရက်နေ့အထိတတ်နိုင်သမျှရှောင်ကြဖို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်ရုံးကကြေညာချက်ထုတ်ပြန်အကြံပေးထားပါတယ်။လက်ရှိပြန့်နှံ့နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတားဆီးကာကွယ်တဲ့အနေနဲ့ပြည်ပကဝင်ရောက်လာတဲ့သူတွေကိုထိုင်းအစိုးရကအထူးတင်းတင်းကြပ်ကြပ်စစ်ဆေးလာတာကြောင့်အခုလိုသတိပေးလိုက်တာဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။နှစ်စဉ်နှစ်တိုင်းမဟာတကြံကာလဧပြီလဇန်ကစပြီးထိုင်းရောက်မြန်မာတွေဟာနေရက်ပြန်လေးရှိကြတာပါ။မလ15ရက်နေ့မှာတော့မြန်မာတန်ရုံးရဲ့ထုတ်ပြန်ချက်အရကိုရိုနာဗိုင်းရပ်စ် COVID-19 ကာကွယ်တားဆီးမပြန့်ပွားရေးအတွက်စုဝေးဓာတ်တွေမလုပ်ကြဘို့ထိုင်းအနာဘိုင်းတွေကတားမြစ်သတိပေးနေတဲ့အချိန်မှာနေရက်ပြန်မြန်မာလူသမားတွေအနေနဲ့အစုဝေးလိုက်ပြန်လာတွေအထူးသဖြင့်နေရက်ပြန်လာတွေမလုပ်ဖို့မြန်မာတန်ရုံးကပန်ကြားစာထွက်ပေါ်ခဲ့ပါတယ်။ဒါကတော့နေရက်ပြန်လူသမားတွေအတွက်မြန်မာနိုင်ငံဘက်ကဝန်ဆောင်မှုတွေလုပ်ဖို့အခက်အခဲရှိနိုင်တာကြောင့်လို့ယူဆရကြအောင်လူသမားတွေကိုအကူအညီပေးနေတဲ့ AAC မှာအမိတ်အဖွဲ့ကဒါရိုက်တာဦးခန့်ကြီးကအခုလိုပြောပြပါတယ်။
ခိုင်းမှလည်းဒီယောဂဘူးကြီးလည်းကိုယ်နိုင်ငံမရှိဘူးဗျာ။သူ့ဘုံကိုလည်းတန့်ရှင်းနေရဆိုကျွန်တော်တို့ကတချို့လူကမှအပြစ်ပြန်သွားမယ်ပြည်ရင်းကို။ဒါဒီမှလည်းလာတော့မယ်။အဲ့လိုလူကမှသူ့ကြီးလည်းရှိတယ်။ဒါသူတို့ကတော့သူရတဲ့နေနဲ့သူ့ပြန်ကြမှာပေါ့။ဒါနိုင်ငံတော်ဆင့်ရနေပြီးတော့အခုကဒီတန်ရုံကနေထားပြီးတော့စာထွက်တာကတက်နိုင်ရင်မပြန်ကြဘူးပေါ့ဗျာ။အဲ့ဒါလူကမှသူ့ဘုံမင်းများကစိတ်မကောင်းကြီးဖြစ်နေတာပေါ့။ပြည်ရင်းမှာကဗာယောဂဘူးမှမရှိဘူး။ကိုယ်နိုင်ငံသားနိုင်ငံသားကိုရောက်သွားတယ်။ကြောက်ရတဲ့နိုင်ငံသားသူတွေသူပြန်လာရင်နိုင်ငံတော်ဆိုရငွေဆောင်မှုတွေအများကြီးတော့ကတယ်ဒီလူကမာတွေကိုစောင့်ကြည့်ရမှာလို့အလူကမာတွေကိုနေရာတိုင်းကနေပြေးပြေးယောဂပူကြီးပါလာမှာကြောက်လို့ပေါ့ဗျာဒီယောဂပူကြီးကနိုင်ငံသားတွေတည်လာမလားလားပေါ့ဒါကိုစိုးရိမ်မှုဖြစ်လို့မပြန်ခိုင်းရဖြစ်ပြန်ကြပါနဲ့ပေါ့သူကတဲ့မတားဘူးပေါ့ဗျာအတနိုင်ဆုံးမပြန်မနိုင်အောင်ပေါ့ရေးမကြည့်မပြန်နဲ့ပေါ့ဗျာ
ရှင်းပြောင်းလို့သမားတချို့ကတော့မဟာတကြံကာလမိသားစုတွေနဲ့တွေ့ဖို့အလှူတန်းလုပ်ဖို့နေရက်ပြောင်းကျင်တာတွေရှိတယ်လို့ထိုင်းမှာကိုရိုနာဗိုင်းရပ်စ်ရောဂါဖြစ်ပွားခဲ့သူ100ကျော်ဖြစ်လာပြီးမှစိုးရိမ်ကြောင်းကြမှုတွေနဲ့ပြောင်းကျင်ကြသူတွေလည်းရှိနေတာပါနေရက်ကိုခဏပြန်လို့တဲ့လူသမားတဦးကတော့အခုလိုပြောလို့နေရက်ကိုခဏပြန်လို့တဲ့လူသမားတဦးကတော့အခုလိုပြောပြပါတယ
်အပီးပိုင်ဆိုတော့အလောက်ကန်ရလို့အချိန်မပြေဘူးလေဘာမှပြီးမှအဲ့လိုပေါ့ယောဂါရှိတော့ခဏတစ်ဖြုတ်တစ်ချို့လူလည်းတနာကြတယ်လေโซโลโซยังจ๋าเลยบ่มาตะชั่วลูกเนี่ยแหละเปิ่นจ๋าได้เลยที่โยคะปูเนี่ยอะคือแล้วไส้เนี่ยแหละตะไถ่ๆบ่เนาะเบเบตัวๆบ่ไปลุ
မြန်မာတွေဟာနှစ်စဉ်နှစ်တိုင်းနေရာပြောင်းတဲ့အခါမှာ re-entry visa လို့ခေါ်တဲ့ဗီဇာအတွက်စတင်ငွေဘန်ငွေတစ်ထောင်ကိုလည်းထိုင်းနိုင်ငံဘက်ကကင်းလွတ်ခွင့်ပြုခဲ့ပြီးမဲ့အခုဒီနှစ်မှာတော့အစုလိုက်အပြုံလိုက်နေရာပြောင်းတာတွေမဖြစ်ရအောင်ထိုင်းရနာပိုင်းနေအနေနဲ့ဗီဇာကင်းလွတ်ခွင့်မပြုတော့ကြောင်းမြန်မာတိုင်ယုံဘက်ကပြောဆိုထားပြီးဧပြီလ30ရက်နေ့အထိနေရာပြောင်းတာတွေတနိုင်ငံနဲ့တနိုင်ငံကူးလူသွားလာတာတွေမလုပ်ဖို့အတွက်တက်နိုင်သလောက်ရှောင်ကျဉ်ကြဖို့မြန်မာတိုင်ယုံကမတ်လ15ရက်နေ့နေ့စွဲနဲ့သတိပေးစာထုတ်ပြန်ထားပါတယ်ရှင်
မအေးမှာပြောပြသွားတာပါရှင်အခုဒီရခိုင်ပြည်နယ်အတွင်းကစစ်ဘေးရှောင်စခန်းတွေကအခက်အခဲတွေအကြောင်းအထူးအစီအစဉ်တရက်ကိုထုတ်လွှင့်ပေးပါပါတင်းငိမ်မှုမရှိတဲ့ရခိုင်ပြည်နယ်ထဲမှာဒုက္ခသည်အများပြားရှိနေပြီး2012အရေးခင်းမှာဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံတဲကိုပြန်လည်ခိုလှုံလာတဲ့ရခိုင်တိုင်းရင်းသားတွေလည်းပါဝင်ပါတယ်ထောင်နဲ့ချီတဲ့ဒီရခိုင်တိုင်းရင်းသားတွေဘာအခက်အခဲတွေနဲ့ရင်ဆိုင်နေရပါသလဲပြန်ကြားရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့ရခိုင်ပြည်နယ်အတွင်းမောင်တော်နဲ့ဘူးသီးတောင်ဒေသကိုဖေဖော်ဝါရီလ28ရက်နေ့ကနေ29ရက်နေ့အထိ3ရက်ကြာခရီးစဉ်မှာကိုရိုင်းလိုက်ပါသွားခဲ့တဲ့ VOA သတင်းဌာနကဒေါခင်မြတ်သက်ကမောင်တော်မြို့နယ်ခရီးပင်ကျေးရွာမှာနေထိုင်တဲ့ရခိုင်တိုင်းရင်းသားကိုသိန်းမောင်နှုကိုတွေ့ဆုံမိမြန်ထားပါတယ်ရှင်
ကျွန်တော်တော့ရခိုင်မှာမွေးတာရခိုင်ငွေတောင်မှာမွေးတာခဏငွေတောင်ရခြားရနှိမ့်မှာမွေးတာနောက်ပြီး6လ9လနေတာကျွန်တော်တို့အဖေမိကဘင်္ဂလားကိုပြင်သွားတယ်အဲ့တော့ကျွန်တော်ပါသွားပေါ့
ဘင်္ဂလားကိုပြန်သွားဆိုတော့ဘင်္ဂလားမှာဟိုရခိုင်နေအများကြီးရှိ
တယ်ဟုတ်ရခိုင်နေအများကြီးရှိပဲခဏ
ဘယ်လောက်လောက်ရှိလဲပြောပြပေ
းပါလူက2-3ကျော်3ကျော်ရှိမှချင်း
ဘယ်မှာဘယ်နေရာဒီမှာနေကြလဲရွာဘယ်နေရာလောက်မှာနေကြလဲ
ရွာတော့အများကြီးပေါ့ပြောမယ်ဆိုရင်တော့ရွာတော့နေရာအနှိမ့်ပြတ်မှာရခိုင်ရွာတဲ့နေကျန်ရှိတာပေါ့
ဆိုတော့အဲ့ဒီရခိုင်ရနေပြီးတော့အခုဟိုရခိုင်ရွာတွေအများကြီးပေါ့နော်အဲ့မှာအခြေချနေတာဟိုကဘယ်နှစ်နှစ်လောက်နေတာလဲ
ကျွန်တော်ကပြောမယ်ဆိုတော့ဟိုတမိန်ဒီတမိန်ကျွန်တော်ရခိုင်မှာလာပြီးတော့ပုံရင်သင်တယ်ဖုန်ကြီးကြောက်မှာအော်နောက်ပြီးတခေါက်ပြင်သွားသေးတယ်ဘင်္ဂလားပေါ့ကျွန်တော်တို့အဖွားတွေမသိခင်ဖွားတွေကပါပြောလို့ဆိုတော့ငါတို့မသိခင်ငါတို့နေရမှာငါတို့နောက်အတူလာနေခေဆိုတော့ပြင်သွားသေးတယ်ဖွားတွေတည်ပြီးမှကျွန်တော်တို့2000 2001မှာပြဿနာဖြစ်တဲ့နောက်ပိုင်းကျွန်တော်တို့ဘင်္ဂလားမှာလာပြီးတော့မော်စလီကလားတွေဟိုပင်းဝါဆိုတဲ့ဖုန်ကြီးကြောင့်မင်းရှိုးတယ်အဲ့အချိန်မှာကျွန်တော်တို့ကရခိုင်မှာတော့ဘင်္ဂလားမှာဒီလောက်ဆိုးဆိုးဝါးဝါးဖြစ်နေတာတခါမှမတွေ့သေးဘူးလေနောက်ထပ်ဒီထပ်ပို့ဆိုးလို့ရှိရင်ကျွန်တော်တို့ရခိုင်သားတွေကအကုန်လုံးတေကုန်မှာပေါ့တေကုန်မှာပဲဆိုပြီးတော့ကျွန်တော်တို့ရခိုင်ကပြီးလာတယ်အဲ့
တော့ဗမာပြည်ဘက်ကိုပြန်လာတာပေါ့
ဟုတ
်ကဲ့ဗမာပြည်ဘက်ပြန်လာတာဘယ်လောက်လောက်ရှိမလဲကိုတဲ့အောင်မျိုးပေါ့
2002မှာဆိုတော့ကျွန်တော်တို့7လောက်ရှိပြီပေါ့အခုစီ
လူပေါင်းဘယ်လောက်လောက်ပြေးလာလဲ
လူပုံပြီးလာတယ်ကျွန်တော်တို့ပြီးလာတာ20ကျော်လောက်ပဲပြီးလာတယ်ဒါပေမဲ့နောက်ထပ်လေးတော့ပြီးလာတယ်လူတွေအများကြီးရှိတယ်ဒီမောင်တို့မျိုးမှာမောင်တို့မျိုးနေမှာဆိုရင်900 600တော့ရှိတယ်အခုစီ
ဒီကိုပြန်ဝင်လာတော့ဘယ်လိုပုံစံနဲ့ပြန်ဝင်လာလဲပြောပါဦ
းအဲ့တုန်းကတော့ဒီမြန်မာကအစိုးရမြန်မာအစိုးရကလည်းလိုက်လေဆိုကြိုးဆိုပါတယ်ကျွန်တော်တို့လာတော့ကစီဟိုဒီမှာနေမှာလဲကျွန်တော်တို့ကရွာလိုက်တဲ့နေရာမှာနေမယ်လို့ကျွန်တော်တို့ကတောင်းဆိုတာပေါ့ကျွန်တော်တို့ကြတော့ခရီးမင်းကိုကြားတယ်ခရီးမင်းကမှဘူးလားရှိနေထိကျွန်တော်တို့ခရီးမင်းကမနေနေပါဘူးဆရာ
2012ခုနှစ်ပေါ့နော်2012ခုနှစ်ကအခုလက်ရှိမှာဟိုတရဝင်းဆာရွက်ဆက်တန်းဘလို့ပုံစံနဲ့နေပါ
တရဝင်းဆိုတော့သူတို့ကဝက်ကထုတ်ပြထားတယ်ကျွန်တော်တို့ကိုတရဝင်းဟုတ်လားမဟုတ်လားဆိုတာကျွန်တော်တို့ကမသိဘူးအခုကျွန်တော်တို့အဲဝက်ကနာကျွန်တော်တို့driver young တွေမှာသွားရှောက်လို့ရှိရင်ဒီကျွန်တော်တို့မဲ့ပုံဒီနားတော့အသုံးမချဘူးလို့ပြောတယ်မယူနိုင်ဘူးကျွန်တော်တို့ဒီငါတို့ NGO တွေမှာကားမောင်းမယ်ဆိုရင်လည်းခမကားမောင်းတာမှန်ရဲ့လေဒီဝက်ကတွေနဲ့ဆိုရင်ကျွန်တော်တို့မပြိနိုင်ဘူးလေအဲ့လိုပြောတာရှိတယ
်ဆရာဒီရခိုင်ဟိုကိုပြီအာကိုပြီးပြန်လာတယ်ပေါ့နော်ဒါပေမဲ့ white card ရှိနေတဲ့အတွက်ကြောင့်မလို့ဘာမှမလုပ်ပြန်နိုင်ဘူးဆိုတော့ဒီပေါ့နော်ဘာဖြစ်စေခြင်းလဲအခုကိုကလည်းရခိုင်သားရခိုင်မှာပဲနေခြင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်မှာလည်းနေလို့မရဘူးဒီမှာလက်ထဲမှာလည်း white card ကန်ထားတယ်အဲ့တော့ဘာဖြစ်စေခြင်းလဲ
အမှန်တကယ်ပြောမယ်ဆိုရင်တော့ကျွန်တော်တို့ရခိုင်မျိုးစု ရခိုင်မျိုးနွယ်စုကိုဝက်ကပ်ပေးတာတော့မကောင်းဘူးလို့တော့ထင်ပါတယ်ကျွန်တော်ကအနေကထုတ်ပေးမှကောင်းမယ်လို့တော့ထင်တယ်ကျွန်တော်ကဘာဖြစ်လို့ဆိုတော့ပယံတက်တယ်လို့ရှိတယ်ပယ်မတက်လို့လို့ရှိတယ်ဒါပေမဲ့ပယံတက်တယ်လို့ကနေရာတကယ်တိုင်းမှာအလုံးသွားရှာတယ်အလုံးရရင်လေသူတို့ကအဆင်ပြေဘူးဒါကဟွိုက
်ကြကြ
ဟွိုက်ကြကြအဆင်ပြေဘူးအနေကစင်တော့အဆင်ပြေမှာပဲ
ဆိုတော့ဒီနိုင်ငံသားဖြစ်တဲ့နေခြင်းနဲ့ပေါ့
အဲ့ပေါ့ကိုရခိုင်မြန်မာရခိုင်သားရခိုင်တရားသားအနေနဲ့အနေကကိုင်မီကိုင်ဆောင်ပြီးတော့နေချင်ပေါ့နေချင်တာပေါ့
ဆိုတော့အခုပေါ့နော်အနေဒီ white card ကင်ထားလို့တွေ့ရတဲ့အခက်အခဲတွေနည်းနည်းပြောပြပါဦ
းအခက်အခဲတော့ရှိတယ်ကျွန်တော်တို့ပထမကစားမောင်းတော့ကဆိုရေးသားတော့ကျွန်တော်ကလက်မမလာခိုင်းဘူးလေဘာဖြစ်လဲလဲမင်းကခမရက white card ကင်ဆောင်ထားတဲ့လူလေအဲ့လိုရေးသားတွေကပြောပြီးတော့လောက်ကတရားကိုဖုံးဆက်တယ်လောက်က2ပွင့်နဲ့တရားလာတယ်အဲ့ဒီလောက်ကပြောငါတို့ကထုတ်ပြထားတာလေသူတို့ကလွှဲလို့ရတယ်အဲ့လိုပြောတယ်ဒါမှမကျွန်တော်တို့ကအဆင်ပြေဘူးလေဟိုမှာပြောခိုင်းလဲဒီမှာပြောခိုင်းလဲ
အလောက်ကရင်အဆင်ပြေဘူးဒီဟိုဟာចောင်းသားတွေရောပါလာထွက်ပြေးတယ
်ចောင်းသားတွေပါလာပဲ
ចောင်းသားတွေရောပညာသင်တာအဆင်ပြေလား
အဆင်တော့ဟိုတပိတ်ဒီတပိတ်ပြေသွားတာပေါ့ဘင်္ဂလားမှာလည်းသင်ခဲ့တယ်ငါးတိုင်း6တိုင်းဖဲပြီးတော့ဒီမှာရောက်တယ်ဝရှိတဲ့ငါစားဖိုက်တယ်ဆိုတော့အဆင်ပြေတော့ဘူးသူတို့လည်းစက်ကြည့်ပြီဆိုတော့တတဲမှာသွားပြီးထိုင်ပြီဆိုတော့ရှက်မှာပေါ့
ရှက်ပါ
အဲ့လိုနေမင်းရွေးတဲ့ယူမှာပဲသင်တာပဲအဲ့တော့ LOP ဖြစ်တယ်ဟုတ
်ကဲ့ဆိုတော့ဒီပေါ့နော်ဘင်္ဂလားဒေ့ရှ်ကနေပြီးတော့ဗမာနိုင်ငံကိုပြန်လာတဲ့ရခိုင်သားတွေအတွက်ကိုအစိုးရကဘာလုပ်ပေးစေချင်လဲ
အစိုးရကိုကျွန်တော်ကအနေကိုက်ထုတ်ပေးပါလို့တောင်းဆိုချင်ပါတယ်ခင်ဗျကျွန်တော်တို့ဘင်္ဂလားသားတွေကိုအနေနဲ့ထုတ်ပေးပါလို့တောင်းဆိုချင်တယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရခိုင်သားဖြင်းတဲ့အနေနဲ့မကင်ဆန်ရဘူး။ကျွန်တော်တို့ရခိုင်သားတွေကိုအနေနဲ့ထုတ်ပေးချင်ပါတယ်ခင်ဗျာကျွန်တော်တို့ကအခုကမော်စလင်တွေကိုတော့မှအနေနဲ့ထုတ်ပေးထားတယ်ကျွန်တော်တို့ကအခုရခိုင်မျိုးနေစုဗုဒ္ဓဘာသာဖြင်းရတဲ့ဒီအခုဝက်ကကင်ဆောင်နေရတာကမော်စလင်လောက်တော့အဆင့်တက်မရှိတော့ဘူးဖြစ်သွားတယ်ကျွန်တော်တို့က
ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဘာဟိုမှတ်ပုံတင်လို့ဘာလို့ပေါ့နော်နိုင်ငံသားအတိမတ်ပြူတာလို့ဘာလို့ဒီလိုဆိုင်ရဆက်တန်းထုတ်ပေးထားတာရှိပါလား
ဟုတ်ကျွန်တော်တို့ရခိုင်ဘင်္ဂလားမှာနေတော့ဆိုရင်တော့ထုတ်ပေးထားတာရှိပါတယ်ခင်ဗျာဒါပေမဲ့ဒီကိုလာတဲ့အချိန်မှာတော့ယူမလာခဲ့ဘူးကျွန်တော်တို့ဘာဖြစ်လဲဆိုတော့ဟိုဘင်္ဂလားကအဲ့ဒီကောက်ကိုယူလာလို့လေဒီမှာဘာမှတုံးမြောက်လေဒါကြောင့်မထားခဲ့
ဆရာလူပေါင်းကအခုဒုက္ခရောက်နေတာဒီလိုမျိုးဗမာပြည်တဲ့ဝင်လာပြီးဒုက္ခရောက်နေတာလူပေါင်းဘယ်လောက်လောက်ရှင်လဲဟိုမှာဟိုက2သိန်းလောက်ရှိတယ်ဆိုတော့လေဒီမှာရောက်ပြီးတော့လူဒုက္ခဖြစ်နေတာဘယ်လောက်လူရေဘယ်လောက်လောက်ရှိလဲ
ကျွန်တော်တို့ဘင်္ဂလားကပြောင်းလာတယ်ရခိုင်သားတွေ9000 8000လောက်ရှိမှထင်တယ်ရခိုင်မှာ
အစိုးရနေပြီးတော့အခုလိုလာတဲ့ရခိုင်သားတွေကို white card ထုတ်ပေးထားတယ်ကြောဟိုဟာကိုရိုင်းရောဒီရခိုင်သားတွေကိုရိုင်းရောအနီးကပ်ထုတ်ပေးဖို့အစိုးရကိုဟိုတကယ်တရားဝင်တောင်းဆိုတာပဲလုပ်ဘူးလား
လုပ်ပါခင်ဗျာကျွန်တော်တို့လည်းအနီးကပ်တောင်းဆိုပါတယ်ဒါပေမဲ့သူတို့ကခမရတို့ဘင်္ဂလားသားတွေကိုအနီးကပ်ထုတ်မပေးသေးဘူးလို့တော့ပြောတယ
်ဟိုဘယ်လိုပုံစံနဲ့တောင်းတောင်းလာလဲဟိုဟာဟိုဟာစာရွက်စာတမ်းနဲ့တောင်း
စာရွက်စာတမ်းနဲ့မတောင်းပါဘူးခင်ဗျာဒီလိုပါးစပ်ဖြင့်သူရှိချင်ပြောတာခင်ဗျာကျွန်တော်တို့ကိုအနီးကပ်ထုတ်ပေးမှလားအနည်းကလုံးပေးမှလားလို့တောင်းဆိုတာရှိပါတယ်ခင်ဗျအဲ့
တော့ဒီလဝကမှာဒီတိုင်းတွားပြောတာပေါ့ဟိုဆက်ရစတန်းနဲ့ကျွန်တော်တို့အနည်းကထုတ်ပေးပါလူတွေဘယ်နှယောက်အကုန်လုံးကလက်မှတ်တွေထိုးပြီးတောင်းဆိုတာဘာညာမရှိဘ
ူးအဲ့လိုတော့မရှိဘူးခင်ဗျအ
ဲ့ဆိုအဲ့လိုလုံးလိုက်ရောအဆင်ပြေမယ်လို့ထင်လား
အခုပြောမယ်ဆိုရင်တော့ကျွန်တော်သူတို့လီတင်ကိုယူပြောမယ်ဆိုရင်တော့အဆင်ပြေမှာမဟုတ်ဘူးသူတို့ကဘာပြောလဲဆိုတော့ခမရတို့အရင်ရောက်နေတဲ့ဝေးတိုက်လေးကိုတော့မှကျွန်တော်တို့အနည်းကထုတ်မပေးသေးဘူးလို့ပြောတယ်ကျွန်တော်တို့က2000နှစ်မှာပဲလာတာဟိုလူကကြတော့က2000ပြည့်ခင်တုန်းကလာသူတို့က2020လောက်ရှိနေပြီသူတို့ကလာတာခုထိတော့မရသေးဘူးဆိုတော့ကျွန်တော်တို့ကပြီးရမှာတော့အဲ့လိုပဲထင်နေကျွန်တော်က
အခုတော့နည်းနည်းစူးစမ်းကြည့်လိုက်ပေါ့နော်စူးစမ်းကြည့်မယ်ဆိုလို့ရှင်တော့ရမယ်ထင်တာဟိုပေါ့နော်အများလဲအဲ့လိုပဲကိုလိုချင်တာကိုဆရစ်ဆရမ်းနဲ့တည်စီစာတောင်းဆိုတာလည်းရှိတော့လေအဲ့လိုမျိုးလှုပ်ဖို့ရောဒီစိတ်ကူးရှိလား
ဒါပေမဲ့ကျွန်တော်တော့စိတ်ကူးတော့ရှိပါတယ်လှုပ်လို့တော့အဆင်ပြေမှာမဟုတ်ဘူးဘာဖြစ်လို့ဆိုတော့ကျွန်တော်တို့ ရွာမှာအုတ်ချွေးမုံဆိုရရှိတယ်အဓိကအုတ်ချွေးမုံနားလဲဆိုင်ကျွန်တော်တို့ရွာသားမင်္ဂလာသားတွေကလက်မဲ့တွေကောက်ပြီးတော့ဒီလိုတောင်းဆိုရမယ်လူကြီးကဘယ်လောက်ရှိတယ်ကျွန်တော်တို့ကဘယ်လောက်နေပြီးအရှင်ပြိမလဲအနေကလောက်ပြဖို့အရှင်ကဘယ်လောက်ပြိမလဲသူတို့အဓိကတော့ဩဝဋ္ဌာဏဆိုင်ဩဝဋ္ဌာဏနှုတ်ဆရမှာအတကကျွန်တော်တို့ပြောခင်လဲဘာမှမထုတ်ဘူး
အခုရွေးကောက်ပွဲရလဲနှီးလာပြီပေါ့နော်ရွေးကောက်ပွဲနှီးလာပြီဆိုတော့မဲထဲခွင့်ရောရှိလား
ကျွန်တော်တို့တော့မဲထဲပဲခွင့်မရှိဘူးခင်ဗျအ
ရင်တုန်းကဒီ2012ထဲကရောက်လာ2012ထဲကရောက်လာတယ်ဆိုတော့လေဒီ2015မှာလဲရွေးကောက်ပွဲရှိတယ်အဲ့တုန်းကတော့မဲထဲလို့ရတာ
မင်းကျွန်တော်တို့ဘင်္ဂလားသားတွေကမင်းမထည့်ရဘူးခင်ဗျတခိုင်ပြေသားပဲမင်းထည့်ရတယ
်ဆိုတ
ော့ဒါမင်းကျွန်တော်ကအားပါတယ်ကိုမထေးရပေမဲ့နောက်ထပ်လူတွေရခိုင်သားတွေတရားနာတရားအလေပက်ရောက်နေတဲ့လူတွေကိုဆွေးခေါ်ပြီးတော့ထေးခိုင်းတာလည်းရှိသေးခင်ဗျာကျွန်တော်ကအဲ့လိုတော့မှမင်းနှမေးလောက်ထေးခိုင်းတာရှိသေးတယ်ဒါပေမဲ့ထေးချင်တာပေါ့ဘေးဖွေးစေးကိုအပေးပေးတဲ့ဖွေးစေးကိုရရှင်တာပေါ့သူတို့ရရှင်အောင်သူကိုတော့ကိုကလည်းတော့အပြင်းနဲ့ထေးချင်တာပေါ့ဒါပေမဲ့ထေးလို့မှမရတာ
ဝိုက်ကဲကင်ထားတဲ့အတွက်ကြောင့်မလို့ပေါ့နော်။ဘာဆုံးရှုံးမှုတွေရှိတယ်လို့စိတ်ထဲမှာထင်တယ်
။ဆုံးရှုံးမှုတော့ကိုကိုတွားရှင်တွားလို့မရဘူးဒီကိုတွားရှင်တွားလို့မရဘူးပြောမယ်ဆိုရင်ကျွန်တော်တို့တကယ်တကယ်ပြောမယ်ဆိုရင်တွားလို့မရဘူး။တကယ်ပြောတာ။ရှင်ရင်ပြောမယ်ဆိုဘုသိတော်မှာတော့မှကျွန်တော်တို့ကိုတကယ်တကယ်စိတ်မဆင်အဲ့လိုမျိုးအိုက်ခွင့်မရဘူး။တွားခွင့်ရတယ်အိုက်ခွင့်မရဘူး။အမှန်တကယ်ပြောမယ်ဆိုဝိုက်ကဲကင်ကင်နာကသူတို့ကနေပိုင်ခွာပေးတာခရီးသွားလာခွင့်အဝေးကိုမပေးဘူးဒါပေမဲ့ကိုရောတန်ရံသားတွေဖြစ်လို့ကျွန်တော်တို့ကမစိတ်ရှိတယ်စိတ်ရှိမယ်တကယ်တကယ်ဆိုရင်တော့မရဘူးဒါတော့သိထားတယ်ကျွန်တော်တို့ကအလောက်ကပြောထားတယ်လည်းရှိတယ
်တခြားအဆင်မပြေတာဘာတွေရှိလဲ
တခြားအဆင်မပြေတာကကျွန်တော်တို့အလောက်ကင်နာပြောမယ်ဆိုရင်တော့အဆင်မပြေပေါ့ဆရာဆံမင်းကျွန်တော်တို့လှုပ်ရှင်နေနေရမှာသွားရှောင်းနေနေမရဘူးအဲ့လိုဆိုရင်ဘယ်လိုကျွန်တော်တို့ပြောမယ်ဆိုရင်တော့လုံမစားနေအဲ့လိုပြောတာတော်တော်ပေါ့ခင်ဗျားတို့ကကျွန်တော်တို့အလုံးမပေးဘူးခင်ဗျားတို့ကဝက်ကကင်နေကင်နေနေဆိုတော့ဒီအစိုးရဝင်ထမ်းစီမှာကျွန်တော်ကားဒရိုင်ဘာသွားရှောင်းနေနေမဲ့ဖို့နာမရှိလို့ကျွန်တော်မရဘူး NGO တစ်ခုခုမှသွားရှောင်းနေနေမရဘူးခုတစ်ခါတုန်းကဆိုရင်ကျွန်တော် MSC မှာသွားရှောင်းတယ်ဝက်ကကင်ဆောင်လို့လေမရဘူးကျွန်တော်တို့ຢာကနောက်တစ်ယောက်လေးရှောက်သေးတယ်အင်တာဗျူးတော့ပါသေးတယ်သူကမဲဦးတော့မရှိလို့သူမရဘူးဒါဆိုကျွန်တော်တို့ကလုံးမစနဲ့ပြောတယ်နော်တတူပေါ့အ
ဲဆုံးရှုံးဖို့ရ
အခက်ခဲတော့ဒါအခက်ခဲပဲကျွန်တော်တို့မှာကျွန်တော်တို့ကဒါကိုပဲလုံးဖို့လုံးတတ်တယ်အဲအလောက်ကိုမလုံးရဘူးဆိုရင်ဆုံးရှုံးတာပေါ့ကျွန်တော်တို့
ဆိုတော့အလုံးလောက်ခွင့်ရလည်းမရှိဘူးဆိုတော့လေအဲ့ဘက်ကပြန်လာတဲ့လူတွေဒီမှာဘာတွေလောက်ကင်စားတော့လဲ
ဘာတွေလောက်ကင်စားတော့လဲဆိုတော့ကြာပိုင်းပေါ့ကနေရှာဖားရှာငါရှာဒီလိုလောက်ကင်စားတာပဲလူကမှနေကြလောက်လောက်ပြီးတော့အဲ့လိုစားရတာပဲလေချောင်းလေပါတယ်ခံရတယ်စပါတယ်ပါတယ်လောက်တယ်လို့လောက်တယ်မလောက်တယ်လို့မလောက်နိုင်တဲ့လူမလောက်ပေါ့လောက်နိုင်တဲ့လူလောက်တယ်လူကမှနေကြလောက်လောက်ပြီးတော့စားတယ်လို့ရှိတယ်အဲ့လိုကြားပဲလောက်တာအလောက်ကအေးချမ်းမရှိ
ဘူးတခင်မြတ်အစီအစဉ်ထုတ်လင်းပေးခဲ့တာပါရှင်စီဒီအစီအစဉ်ကို VO ရဲ့ Facebook စာမျက်နှာ VOA Burmese News မှာဖြစ်စေ VOA website လိပ်စာ burmese.voanews.com မှာဖြစ်စေပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2020ပြည့်နှစ်မတ်လ15ရက်တနင်္ဂနွေနေ့ညဘက် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ line meter 1925 32အခုလိုစနေတနင်္ဂနွေနေ့တွေမှာ line meter 190တို့ကနေတိုးချဲ့နှာစင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုမထုတ်လွှင့်ခဲ့အရင်ဆုံးသတင်းစာဆရာစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ကြရမှာပါ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ကျင်းနိုင်ကကူညီတင်ဆက်ထားပါတယ်ရှင
်တရီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲဝင်ချင်းပြည်သူလူထုကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းပုံပြင်ရေးကို2019ခုနှစ်နှစ်ဆန်းမှစပြီးအကောင့်ထဲပေါ်ပါတယ်။တမယိုးကျလွှတ်တော်တွင်လမ်းကြောင်းကအကောင့်ထဲပေါ်တာပါ။တနှစ်ကျော်ကြာလွှတ်တော်တွင်အပြင်းထန်ငင်းခုံဆွေးနွေးဥပဒေကြမ်းတင်နောက်ဆုံးမဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ပုံမှန်140ကျော်ကိုမဲလက်မှတ်9000ခွဲခြားပြီးတရက်မဲလက်မှတ်တစ်စုံနှုံးနဲ့မဲခွဲအဆုံးဖြတ်ရယူခဲ့ရမှာဒီကနေ့ထိ4000မဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ရလကတော့အလုံးမျောလင့်ထားခဲ့သလိုပါပဲ။အိုမင်းမစွမ်းဆိုတာကိုတက်ကြည့်ရဦး။မတန်မစွမ်းဆိုတာကိုမတန်စွမ်းဆိုတဲ့စကားလုံးနေနဲ့ပြင်ဆင်ထားတဲ့အချက်နှစ်ချက်လောက်ကလွဲပြီးအခြားဘာကူမှမမေ့ရပြင်ဆင်နိုင်တာမတွေ့ရပါဘူး။ဒါဟာ NLD ဘက်ကပြင်ဖို့တင်သမျှကိုတပ်မတော်ဘက်ကသဘောမတူပယ်ချခဲ့လို့ဖြစ်ရတာဆိုပြီးပြောနိုင်ပေမဲ့တေးကြတာတစ်ခုကတော့ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးအောင်မြင်မှုမရဘူးဆိုတာပါပဲ။ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရတယ်လဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ
်။ NLD ပါတီဟာ2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးနှစ်ကြိမ်တော့ကြီးကြီးကျယ်ကျယ်လုပ်ခဲ့ပြီးပါပြီ။တစ်ကြိမ်ကတော့သမရဟောင်းဦးသိန်းစိန်အစိုးရလက်ထက်မှာပုံမှန်436ပြည်ရေးဆိုပြီးလုပ်ခဲ့တဲ့လှုပ်ရှားမှုကြီးပါ။အဲ့ဒီတုန်းက NLD ကိုနိုင်ငံရေးအရာဥပဒေရေးရာအရာအကြံပေးကြတဲ့သူတွေက2008ဖွဲ့စည်းပုံကိုအသေးချာလေ့လာကြည့်ရင်ပြင်စရာတွေအများကြီးရှိလိမ့်မယ်။အဲ့ဒီလိုပြင်စရာတွေရှောက်ပြင်ဖို့ကြိုးစားရင်အချိန်တွေကြာလိမ့်မယ်။တကယ်တော့2008ဖွဲ့စည်းပုံပြင်ဖို့တကပေါက်ဟာပုံမှန်436ပဲ။ပုံမှန်436ကိုသာပြင်လိုက်နိုင်ရင်2008ဖွဲ့စည်းပုံကိုပြင်မဲ့တကက်တကပောက်ကြီးပွင့်သွားပြီဒါကြောင့်ပုံမှန်436ပြင်ရေးစူးစမ်းကြရမယ်ဆိုပြီးအကြီးအကျယ်လှူရှားခဲ့ကြပါတယ်အဲ့ဒီအကြံပေးတွေရဲ့အဆိုအရပုံမှန်436မှာ2008ဖွဲ့စည်းပုံပြင်ဖို့လွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲလို့တဲ့လွတ်တော်ရဲမှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတာမို့သူတို့သဘောမတူရင်ဘာကိုမှပြင်နိုင်မှာမဟုတ်ဘူးဒါကြောင့်ပုံမှ436လွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ဆိုတဲ့နေရာမှာရွေးကောက်ခံကိုယ်စားလှယ်3ပုံ2ပုံကျော်ရဲ့ထောက်ခံချက်နဲ့ပြင်နိုင်သည်ဆိုတာမျိုးအစားထိုးဖို့စိတ်ကူးရင်ခဲ့ကြတာပါဒီနေရာမှာ NLD အကြံပေးတွေရောခေါင်းဆောင်တွေပါမစင်စားမိတဲ့အချက်ကသူတို့စဉ်းစားသလိုပုံမှန်436ကိုပြင်လိုက်နိုင်ရင်ဖွဲ့စည်းပုံပြင်ရေးကိစ္စအားလုံးရွေးကောက်ခံတွေလက်ထဲရောက်သွားမယ်ဆိုတာပါဖွဲ့စည်းပုံပြင်ရေးရွေးကောက်ခံတွေလက်ထဲရောက်သွားတယ်ဆိုတာဟာလေတနည်းပြောရရင်တက်မတော်ကဝေးဦးစီးချုပ်အပါအဝင်တက်မတော်တစ်ခုလုံးနဲ့စစ်အာဏာရှင်ဟောင်းတွေရဲ့ကံကြမ္မာရွေးကောက်ခံတွေလက်ထဲရောက်သွားမယ်သဘောပါဒါကိုတက်မတော်စစ်ကောင်းဆောင်တွေဘက်ကသဘောတူဖို့မလွဲခါခါတီးတီးဖြစ်လိမ့်မယ်ဆိုတာမျိုးထက်တွက်မိကြဟန်မတူပါဘူးအတိတ်ဘယ်ကတော့436ပြင်ရေးလှုပ်ရှားမှုဟာစိတ်ကူးယဉ်မှုတစ်ခုပဲဖြစ်ပြီးအောင်မြင်ဖို့အလားအလာလုံးဝမရှိနိုင်ဘူးဆိုတာပါနောက်ပိုင်း436လှုပ်ရှားမှုကြီးလည်းအောင်မြင်မှုမရပဲငြိမ်သက်သွားခဲ့ပါတယ
်တကယ်တော့2008ဖွဲ့စည်းပုံပြင်ရေးဆိုရမှာတခါတည်းနဲ့အပြည့်ပြတ်ပြင်မလားဒါမှမဟုတ်အချိန်နဲ့အချိန်ခါကိုလိုက်ပြီးပုံမှန်နဲ့အချက်လက်နည်းနည်းစီပြင်ဖို့ကြိုးစားမလားစဉ်းစားတွေ့ချက်ဖို့လိုပါတယ်ဒီလိုစဉ်းစားရမှာလက်ရှိနိုင်ငံရေးအခြေအနေတပ်မတော်ရဲ့အနေအထားစတာတွေထက်တွေ့ဖို့လိုပါတယ်တပ်မတော်ဟာသူ့အတွင်းမှာစီးလုံးညီညွတ်နေပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အဆင့်ဆင့်သောအရာရှိတွေရဲ့အမိန့်ကိုအသေးချာနာခံနေတယ်နိုင်ငံရေးသမားတွေရဲ့ဆွဲဆောင်စည်းရုံးမှုတွေကိုခုခံကာကွယ်နိုင်သေးတယ်ဆိုရင်အားကောင်းနေစေလို့မှတ်ယူရမှာဖြစ်ပါတယ်အခြားတစ်ဖက်မှာတော့အာနာ NLD ပါတီအနေနဲ့တိုင်းပြည်ကိုပိုင်ပိုင်နိုင်နိုင်အုပ်ချုပ်နိုင်နေပြီလားစီးပွားရေးအရဖွံ့ဖြိုးတိုးတက်မှုတွေကိုဆောင်ကျဉ်းနိုင်ပါပြီလားငြိမ်းချမ်းရေးလိုကိစ္စမျိုးမှာအောင်မြင်မှုတွေရအောင်စွမ်းဆောင်နိုင်ပါပြီလားတပ်မတော်ဟာအယက်သားအုပ်ချုပ်ရေးအောက်မှာရှိတဲ့ဆိုတာကိုတပ်မတော်သားတွေလက်ခံလာအောင်စီယုံဆွဲဆောင်နိုင်ပြီလားစတာတွေနဲ့ချင့်တွက်ပြီးအားကောင်းသလားအားမကောင်းဘူးလားဆုံးဖြတ်သုံးသပ်ရမှာဖြစ်ပါတယ်
ကိုကအကောင်ကြီးတက်မတော်ကအားနေနေတဲ့အခြေမျိုးဆိုရင်တော့2008ဖွဲ့စည်းပုံပစ္စည်းရေးကိုစိတ်ကြိုက်လုံနိုင်ရုံမကအစ်ရေးဆွဲရင်တောင်ရနိုင်ပါတယ်ဒီလိုအခြေအနေမျိုးမရှိရင်တော့ဖွဲ့စည်းပုံပြည်ရေးဆိုတာကိုတဆင်ချင်းတလှမ်းချင်းစနစ်တကျဆောင်ရွက်ပါမှအောင်မြင်မှုရဖို့နှိစက်ပါလိမ့်မယ်လက်ရှိလွှတ်တော်တွင်ဆောင်ရွက်တဲ့ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအချက်ပေါင်း100ကျော်ပုံမှန်ပေါင်းများစွာပါဝင်ပြီးတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုအခန်းကဏ္ဍရှော့ချဖို့တက်မတော်ကာဝေးဦးစီးချုပ်ရဲ့လုတ်ပိုင်ခွင့်တွေရှော့ချဖို့ဆိုတာတွေကအဓိကပါဝင်နေတာပါ NLD ခေါင်းဆောင်တွေအနေနဲ့ဒီနီလန်အတိုင်းဒါရီတင်လိုက်ရင်မဲခွဲတဲ့အခါတက်မတော်ဘက်ကကန့်ကွက်မှာပဲပယ်ချမှာပဲအဆုံးမှာဘာရလမ်းမှရမလာနိုင်ဘူးဆိုတာကြိုတင်တွက်ဆမိလေသလားမခမ်းမဲမတွက်ချက်နိုင်ပဲကန့်ဆန်းမဲထိုးတယ်လို့မျိုးလုတ်ခဲ့လေသလားဆိုတဲ့မေးခွန်းကိုဖြေဖို့လိုပါတယ်မခမ်းမဲမတွက်ချက်နိုင်ဘူးဆိုရင်တော့ NLD ခေါင်းဆောင်ကြီးအလွန်တရာအညှော်မြင်နေတယ်လို့ဆိုနိုင်ပါတယ်ဒါမှမဟုတ်ဒီအပြေထွက်မှာတည်ပြီးသားတက်မတော်ဘက်သဘောထားပြည်သူတွေသိအောင်လုတ်ပြတာမျိုးဆိုရင်လည်းလက်ခံနိုင်ပွဲမရှိပါဘူးဒီလုတ်ရက်ကြောင့်တက်မတော်နဲ့ရွေးကောက်ခံတွေပေါ်မနိဆက်လာရုံမကအမျိုးသားရင်ကြားစစ်ရေးလုပ်နေပါတယ်ဆိုတာမျိုးနဲ့တောင်ဆန့်ကျင်တယ်လို့ဖြစ်နေပါတယ်။ဖွဲ့စည်းပုံပြင်ရေးအကောင့်ထဲဖော်ရမှာနောက်ထပ်ဆန်းစစ်ဖို့လိုတာတစ်ခုက NLD ဟာတက်မတော်ခေါင်းဆောင်တွေနဲ့လွတ်တော်ပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးလုပ်ခဲ့ရဲ့လားဆိုတာပါ။မလုပ်ခဲ့ဘူးဆိုရင်တော့ဒါဟာအတော်ကြီးမားတဲ့အားနည်းချက်ဖြစ်နေပါလိမ့်မယ်။တကယ်လို့တွေ့ဆုံညှိနှိုင်းမှုလုပ်ခဲ့တယ်ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်ဆိုရင်လည်းပြည်သူတွေသိအောင်ပြောပြရှင်းပြဖို့လိုအပ်ပါတယ်
လက်ရှိ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးဟာအောင်မြင်မှုမရယုံမကလွှတ်တော်တွင်တစ်နှစ်ကျော်အချိန်ယူခဲ့ရတာမို့အချိန်ကုန်ငွေကုန်ဖြစ်စေပါတယ်။ဒါရင်မကတမတော်နဲ့ရွေးကောက်ခံဆက်ဆံရေးကောင်းမလာသလိုတမတော်ကိုပြည်သူနဲ့ဝေးရာတွန်းပို့သလိုလည်းဖြစ်စေခဲ့ပါတယ်။တကယ်လို့သာစမတ်ကြတဲ့နိုင်ငံရေးပါတီတစ်ခုဆိုရင်တော့ NLD ဟာဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရသလဲဆိုတာကိုကော်မတီတစ်ခုဖွဲ့စည်းပါတီတွင်းတွေမကပြည်သူတွေတိုင်းသားတွေရဲ့အသံကိုပါနားထောင်ပြီးပြန်သုံးသပ်သင့်ပါတယ်။အဒီကနေမှတဆင့် NLD ပါတီမှာလက်တွေ့ကျတဲ့အောင်မြင်မှုဆောင်ကျင်းပေးနိုင်မဲ့ဖွဲ့စည်းပုံပြင်ရေးလုပ်ငန်းစဉ်တရားရှိသင့်နေပြီဖြစ်ကြောင်းပ
ါဦးစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနေ့ပိုင်းအစီအစဉ်မှာလည်းနောက်တစ်ချိန်နှာစင်နိုင်ပါလိမ့်ရှင်အခုဆက်ပြီးမအေးတနာကျော်စီစဉ်တက်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာကိုလည်းနှာစင်ကြရအောင်ပါရှင်
ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာတခြင်းတွေတပုတ်ကိုလည်းနှားဆင်ကြရမှာဖြစ်ပါရင်နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးအမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရယ်။စည်းစွားဖြူဖြူဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet Kit အထိပါနှစ်ပေါင်း30ရှိနေပါပြီဘူးသူတာတွေလည်းအများကြီးရခဲ့ပါတယ်ဂျေဇုတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးဂျေဇုတင်ရှိပါတယ်ရှင်သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖမ်းလို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစ်စိတ်လောက်ဂျေဇုပြုပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ပဲဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြီးညာပေးနေပါတယ်။နိုင်ငံတကာသတင်းတွေကြီးညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် My Planner ဆိုတဲ့သောရရှင်ကတော့ VOA တိုင်းရဲ့လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုင်းရဲ့လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပေးဖို့တောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေကြားပေးထားပါတယ်အခုဒီသောရရှင်ပြောတဲ့တိုက်ရိုက်လေလိုင်းအစီအစဉ်ကိုကျမတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါကျမတို့ရဲ့အစီအစဉ်ဟောင်းတွေကိုကျမတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambis.voanews.com မှာတွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ဒ
ကျွန်တော် Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတင်ထားပေးပါရယ်เนาะထပ်တော်ရရှင်တယောက်ကတော့ VOE ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါတယ်။ဟုတ်ကဲ့ပါကျွန်တော်တို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား1ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နှစ်နောက်တစ်နှစ်အစီအစဉ်မပြောင်းရင်ဒီကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေဆိုရင်တော့ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အားတွေကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တစ်ခုထုတ်လွှင့်ပေးပါတယ်ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်2019နှစ်တည်းမှာကိုစိတ်နှဖျားကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးတော့ရေးလာတဲ့အမြဲတမ်းနှစ်သက်ဆူတောင်းနေပို့နေကြတကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေ
2018ခုနှစ်အတွင်း VOE ရဲ့တည်င်းနဲ့တည်င်းဆောင်ပါတုဒ္ဒဘောင်းဆောင်တင်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ကျင်းနဲ့အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းအတွင်းမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်။ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းထနာကြီးရဲ့ကျေးဇူးကြောင့်ပါ။သတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်။သိပ္ပံနဲ့နည်းပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးနည်းပညာတိုးတက်မှုကလည်းအမကန်းပါ။ဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွဲဆောင်ကြမ်းကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ညံရီနဲ့မှတ်ညံကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျင်းတ်ဆရာကောင်းပါလဲ။မကျင်းတ်တာကတော့ရက်ဆက်တဲ့ထောက်လန်းကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖះအလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပြတ်စရာပါ။ကိုဘာသာကိုထန်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောပြောလို့မရပါဘူး။ကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုအခုတည်းကြီးနာနေလို့မှာပဲ။ဘာလဲဆိုတော့ခမရူဗမာလူမျိုးတွေရဲ့စိတ်ဓာတ်ကိုနားလေလို့ပြောနေတာဗမာလူရဲ့စိတ်ဓာတ်ကိုကျွန်တော်အသိဆုံးမှာဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပီးရဲ့ကဗျာတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်တော်တယ်လေးဆိုတဲ့စာပါ
ဟုတ်ကဲ့ပါသွားရရှင်ဦးလာထွန်းကတွေးမိတိုင်းအယူနာသည်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုတဲ့သူ့ရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOE ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်ထောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
။ဥပဒေပြောင်းလဲဝန်ထမ်းမပြောင်းရင်တော့ဥပဒေတစ်ခါစာရဲပေါ်မှာပဲရှိမှာပါ။လက်စားတာလက်ပေးတာရှိနေဦးမှာပါ။ NLD ဆိုအနေနဲ့ဝန်ထမ်းမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်။စကားဘလောက်တုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မှတ်မှတ်လုပ်စေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူဝေါင်းများစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်နော်စာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင်ဘလောက်ဆိုတာကြက်မက်လှုပ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်အခုဆက်ပြီးတော့တော်ရရှင်နေတည်သူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်းဖွင့်လာတဲ့စာရီနောက်ပြီးတချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့စာရီကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Cam ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ကန်ရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထည့်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်အဆုံးသတ်ပေးကြပါမယ်။ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတ်တမဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်။မီရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါ။ဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်းရှင်မှာမှန်မဗျာ။နိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူး။သူ့ကိုပဲအရင်ဖွင့်ကြည့်တော့တာ။ကို့လိုက်လို့သလား၊ကွန်သလား၊ comment ပေးသလားကိုပြောချင်တာထင်ပါတယ်နော်။ဆဲသလားဆိုတာပေါ့။ဥရန်ဆွဲဆိုတာဒါပါပဲအကုသို့နဲ့노ထလာတာလေလို့ရေးလာပါတယ်ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပိတ်ရိတ်တဲ့ဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွယ်လွယ်ကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်เนาะတခြားနိုင်ငံတွေနဲ့တော့ကွာပါတယ်ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကို့အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်ဒီဘက်တော်ရရှင်တွေရဲ့အစာရိမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။ဒေးတောင်းလာတဲ့တော်ရရှင်တွေအတွက်မြန်မာသချင်းလေးတို့ဒေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးဖို့မယ်ဆိုရင် bami@voenews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာသချင်းလေးတပုတ်တေးလက်ဆောင်တောင်းထားရတဲ့တော်ရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့တော်ရရှင်တောင်းထားရတဲ့သချင်းလေးထုတ်လွှင့်ပေးကြပါတယ် Trade Robo တည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါတယ်မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မြစ်တာတေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင် Okay Trade Robo တည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သချင်းလေးကိုဒီတေးတောင်းထားတဲ့တော်ရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင်
မြင်ပါစေအရာခတ်သိမ်းပျော်ရွှင်ပါစေလူခတ်သိမ်းအကုန်စန္ဒရီအလုံးပြည်စုံမျော်လင့်ခြင်းများနဲ့တတ်တူနေတိုင်းရှင်သန်နိုင်ဘူးအကျဉ်းနာစိမြစ်တာတတူလွမ်းချုံနေစေတနာအပြည့်ကူညီပေးမမေသူတွေနေရာတိုင်းဤဒူပူအမြပေါ်မြမပြီမဆိုင်ရစပါမြပေါ်ပါစေမြမပြီမတရားချမ်းမြေကြပါ
စေနှလုံးသားလာသူများတိုးတဲ့တိုးပွားကိုစိတ်နှပါရွှင်လန်းချမ်းမြေပြည်စုံဒီမြေဒီရဲ့ငြိမ်းချမ်းစေဖို့မြမပြည်မှာသာသနာကြားစေတရားမှန်တွေမြမပြည်မှာသာယာချမ်းမြေကြပါစေနှလုံးသားလာသူများတိုးတဲ့တိုးပွားကိုစိတ်နှပါရွှင်လန်းချမ်းမြေပြည်စုံဒီမြေဒီရဲ့ငြိမ်းချမ်းစေဖို့
ဆိုထားရဲ့မြန်မာပြည်မှာဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။နေရတကပူပွေလို Need the time ချနေနိုင်ဒီဘေးတင်းနေဒူရှိနာကလန်းများလာပါစီဘူးမြမပြီမစံရစပါများပေါ်ပါစေမြမပြီမတာယာချမ်းမြေကြပါစေနှလုံးသားလာသူများတိုးတဲ့တိုးပွားကိုစိတ်နှပါရွှင်လန်းချမ်းမြေပြည်စုံဒီမြေဒီငြိမ်းချမ်းစေဖို့မြမပြီမသာသနာတရားစင်တရား
အေးတနာကျော်ရဲ့မြန်မာပြည်ကပေးစာများခန္ဓာကိုမနေ့ဖန်တနင်္လာနေ့မနေ့ပိုင်းမှာလည်းနောက်တစ်ချိန်နှာစင်နိုင်ပါရဲ့ရှင်အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်ကဘာတလွားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မတ်လိန်မာတို့တင်ဆက်ပေးနေပါရဲ့ရှင
်ဂျပန်နိုင်ငံကဝီးချဲတွန်းလဲပေါ်ကအကသမားတယောက်ဟာတိုကျိုမြို့မှာကျင်းပမဲ့2020ပါရာအိုလံပစ်အခွင့်နဲ့အပိတ်ပွဲတွေအတွက်ကားပြဖြောပြဖို့အစမ်းလေးကျင်နေပါရယ်အသက်34နှစ်အရွယ်ကန်တာကမ်ဘာရာဟာမွေးကလေးကကြောရုပ်ချွတ်ရွင်းတဲ့ယောဂါနဲ့မွေးဖွားလာသူဖြစ်ပြီးလမ်းမလျှောက်နိုင်ပါဘူးမတန်ဆွမ်းတွေကလည်းလူတန်မှန်တွေလိုပဲလုံနိုင်ပါတယ်ဆိုတာပြကျင်တဲ့အတွက်အခုလိုပါဝင်ဖို့စူးစမ်းနေရတာဖြစ်တယ်လို့သူကပြောပါရယ်ကမ်ဘာရာဟာကွန်ပျူတာစနစ်အင်ဂျင်နီယာတယောက်ဖြစ်ပြီးတော့အသက်2နှစ်အရွယ်သမီးတယောက်လည်းရှိပါရယ်သူကလက်နှစ်ဖက်နဲ့လမ်းလျှောက်နိုင်တယ်လို့တွန်းလဲဝီးချဲနဲ့လည်းကနိုင်တယ်လို့ကမ်ဘာရာကပြောပါတယ်။သူ့ရဲ့ခန္ဓာကိုယ်အပေါ်ပိုင်းဟာကောင်းကောင်းဖွင့်ပြိုးပြီးတော့လက်နှစ်ဖက်နဲ့ပဲတကိုယ်လုံးကိုမထားနိုင်တဲ့အတွက်လွန်ခဲ့တဲ့၄နှစ်ကစပြီးအကလေးကျင့်ခဲ့ပါတယ်။အဲ့ဒီနောက်ပြီးခဲ့တဲ့၄နှစ်ကဘရာဇီးနိုင်ငံမှာကျင်းပခဲ့တဲ့ Rio Paralympic ပိတ်ပွဲမှာဝင်ရောက်ပါဝင်ဖျော်ဖြေခဲ့ပါတယ်။သူ့ရဲ့ခြေထောက်နှစ်ဖက်ကိုရှက်လို့ဖွက်ထားလေရှိပေမဲ့ကတဲ့အချိန်ကြာရင်တော့ပရိသတ်တွေရင်သက်ရှူမောပွဲဖြစ်စေဖို့တခါတလေထုတ်ပြလေးရှိပါတယ်ခင်ဗျာ
ရုရှားနိုင်ငံကတက်ကြွလို့ရသူတယောက်ဟာဆိုဗီယက်ခေါင်းဆောင်ဟောင်းဂျိုးဆပ်စတာလင်လက်ထက်ကကြောက်စရာခံစားမှုကိုခံစားနိုင်စေဖို့တနက်ရမ်းပေါင်တာမှုနဲ့ပြာမုတ်အနံ့တွေရစေမဲ့ရေမွေးတမျိုးကိုတီထွင်လိုက်ပါတယ်အက်စတာလက်စ်ပါဖျူမ်ကုမ္ပဏီရဲ့အကြီးအကဲဗလာဒီမီယာဒါဗီဒီကမော်စကိုမြို့ရင်ပြင်နီနာမီတာ500အကွာမှာရှိတဲ့နီကိုစကိုယာလန်အိမ်နံပါတ်23မှာရေမွေးဆိုင်ကိုဖွင့်လှစ်ဖို့ဒီရေမွေးအနှံ့အသစ်ကိုတီထွင်လိုက်တာပါ အဲ့ဒီအိမ်မှာစတာလင်လက်ထက်ပါတီတွင်ရှင်းလင်းမှုတွေလုပ်ရင်း1938ခုနှစ်အတွင်းလူ3000ကျော်လောက်အသက်ခံခဲ့ရတာပါ။အဲ့ဒီနေရာမှာအခုလိုကြောက်စရာအနံ့ရမယ်ရေမွေးကိုရောင်းချမယ်အပြင်ဖက်ရှင်ဒီဇိုင်းတွေပြသထားမယ်အတွက်လဲကန့်ကွက်ဆန္ဒပြသူတွေလည်းအများကြီးရှိပြီးတော့လူ4600ကျော်ကလက်မှတ်ရေးထိုးကန့်ကွက်ခဲ့ကြပါတယ်။ကန့်ကွက်တဲ့သူတွေကအဲ့ဒီနေရာကိုအထိမ်းအမှတ်တစ်ခုဖြစ်ဖြစ်ပြတိုက်ဖြစ်ဖြစ်တိစောက်ဖို့လိုလားနေတာပါ။ရေမွေးကိုတော့ဆိုဗီယက်ခေတ်ကြီးစံအစ်စ်ထဲမှာထည့်သွင်းထားမှာဖြစ်ပြီးလူအများကြီးအသက်ခံခဲ့ရတဲ့တင်းဆိုင်မြေပိုင်အဲ့ဒီဘူးတွေကိုထည့်ပြီးရေမွေးနဲ့ရောစက်ရောင်းချမှာဖြစ်ပါတယ်ရှင
်။ပြီးခဲ့တဲ့အပတ်ကအမေရိကန်လူစွန့်စားတဦးဟာနီကွာရာကာကမီးတောင်ရှင်တစ်ခုပေါ်မှာဂျိုးရန်နဲ့တွေ့တန်းပြီးဖျက်လျှောက်ပြခဲ့ပါတယ်။သူဖျက်လျှောက်ပြခဲ့တဲ့မာဆာယာမီးတောင်ဟာချော်ရည်ဘူးတွေတိုးထွက်နေသလိုအန်ဒီယာရှိတဲ့အစိတ်တန်းငွေတွေလည်းထုတ်လွတ်နေတာပါ။ပေ1800အကွာအဝေးကိုနိုင်ဝက်ကြာဖျက်တန်းခဲ့ရပြီးအကာအကွယ်မျက်မှန်နဲ့အသက်ရှူဖို့ဆက်ကိုလည်းတတ်ထားခဲ့ရပါတယ်။လေပြင်းကလည်းတစ်ချက်တစ်ချက်တိုက်တဲ့အတွက်ဟန်ချက်မပြတ်ဖို့ထိန်းလျှောက်ခဲ့ရပြီးဓာတ်ငွေတွေကလည်းမျက်မှန်မှာအခိုးရိုက်တဲ့အတွက်ခက်ခက်ခဲခဲလျှောက်ခဲ့ရတာပါ။နစ်ဝါလန်ဒါအခုလိုဂျိုးဒန်လမ်းလျှောက်တာကို ABC သတင်းဌာနမှဓာတ်ရိုက်ထုတ်လွှင့်ခဲ့ပြီးတော့ကင်မရာ18လုံးနဲ့အဝေးထိန်း drone ယာဉ်၄စင်းကမှတ်တမ်းတင်ခဲ့ပါတယ်။ဝါလန်ဒါဟာအရင်တုန်းကလည်းအမေရိကန်နိုင်ငံကနိုင်ယာဂရာရေတံခွန်ကြီးကိုဂျိုးဒန်လမ်းလျှောက်ပြခဲ့ပြီးชิคาโกမြို့ကမိုးမျော်တိုက်နှစ်ခုကြားမှာလဲမျက်လုံးပိတ်ပြီးဂျိုးဒန်လမ်းလျှောက်ပြခဲ့ပါတယ်ခင်ဗျာ
ကဘာတလွားကထူထူခြားခြားသတင်းတွေကိုတော့ကိုငင်းချမ်းနဲ့မတ်လိမ္မာတို့ကစီစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။ VOA ကနေအခုအတန်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြန်ပြီးတော့နာဆင်နိုင်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်။ COVID-19 လို့ခေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကိုကာကွယ်တဲ့အနေနဲ့မြန်မာနိုင်ငံကလည်းခီးသွားလာမှုဆိုင်ရာကန့်သတ်ချက်တချို့ကိုဒီနေ့မှပဲထုတ်ပြန်လိုက်ပါတယ်။တောင်ကိုရီးယားနိုင်ငံနဲ့တရုတ်နိုင်ငံတွေကို14ရက်အတွင်းမှာခီးသွားလာထားတဲ့နိုင်ငံတကာကခီးသွားတွေကိုတော့မြန်မာနိုင်ငံတည်းကိုဝင်ခွင့်ပြုမှာမဟုတ်ဘူးဆိုပြီးတော့မြန်မာနိုင်ငံကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကဒီနေ့မတ်လ15ရက်နေ့နေဇွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ဒါပြင်အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံတွေကလာတဲ့သူတွေကိုတော့14ရက်ကြာတည်တံ့ခွဲထားပြီးတော့စောင့်ကြည့်စစ်ဆေးသွားမှာဖြစ်ပြီးတန်တမာနေအနေနဲ့ကတော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတည်တံ့ခွဲနေရမှာဖြစ်တယ်ဆိုပြီးတော့ပြောထားပါတယ်။ဒါပြင်14ရက်အတွင်းအဲ့နိုင်ငံတွေကိုခီးသွားထားဖို့တဲ့မြန်မာနိုင်ငံသားတွေကိုတော့တည်တံ့ခွဲပြီးတော့စောင့်ကြည့်စစ်ဆေးတာတွေလုပ်သွားမယ်ဆိုပြီးတော့ပြောထားပါတယ်။အမေရိကန်ပြည်ထောင်စုကလာတဲ့သူတွေကိုတော့စောင့်ကြည့်သွားမယ်ဆိုပြီးတော့ဆိုထားပါတယ်။စတဲ့မှာပဲထိုင်းနိုင်ငံမှာရှိနေတဲ့မြန်မာလူထုတွေအနေနဲ့လည်းသတိထားနေထိုင်ကြဖို့ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကကြေညာချက်ထုတ်လိုက်ပါတယ်မြန်မာရှေ့ပြောင်းလူထုတွေအနေနဲ့လူထုတွေနေရာတွေကိုမသွားဖို့ခီးသွားလာမှုဆင်ခြင်ဖို့အပြင်သက်ဆိုင်ရာသတိပေးချက်တွေနဲ့အညီလှုပ်ဆောင်နေထိုင်ကြဖို့ကိုဘန်ကောက်မှာရှိတဲ့မြန်မာတန်ရုံးကမနေ့ကစနေနေ့နေ့စွဲနဲ့ထုတ်ပြန်ထားတာပါဖိလစ်ပိုင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်ဖို့အတွက်လူဦးရေ12သန်းရှိတဲ့မြို့တော်မနီလာမှာတော့အသွားအလာအဝင်ထွက်တွေကိုပိတ်လိုက်ပါတယ်မြို့တော်ရဲ့အဓိကလမ်းမကြီးတွေကိုရဲကပိတ်ဆို့ထားသလိုမနီလာမြို့ကိုပြန်တန်းနေတဲ့ပြည်တွင်းလေယာဉ်ခီးစဉ်တွေကိုလည်းဒီကနေ့တနင်္ဂနွေနေ့စောပိုင်းကစပြီးတော့တလားကြာရက်ဆိုင်ထားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးအဝါဆုံးဖြစ်နေတဲ့အရှေ့တောင်ပိုင်းကပြည်နယ်များပြားကိုဗေဒုက္ခအထူးဆုံးနေဖြစ်တောင်ကိုရီးယားအစိုးရကသတ်မှတ်လိုက်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညဘက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကမတ်စုမွန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Cornelius Turner ဖြစ်ပါတယ်။မနက်ပိုင်းတနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့အတွက်သောတာရှင်တွေကိုကျေးဇူးအထူးတင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.
Welcome.